ရဟယင်ဝယ်ယူမှုငားယမ်းမှုနဲ့ပတ်သက်လို့သမရဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်ကြီးတို့ကိုမကြာသေးခင်ကဆွဲဆိုထားတဲ့အာဂရီအမှု၅မှုနဲ့ဆိုင်တဲ့တက်တွေတွေကိုနေပြည်တော်ထူးတရားရုံးမှာဒီကနေ့ဖေဖော်လ၄ရက်နေ့စတင်စစ်ဆေးပါတယ်။ဒီကနေ့ဂျာနာပွဲအတွက်တရားရုံးလာတဲ့ဒေါက်ဆန်းစုကြည်ကျမ်းမာနေကောင်းတယ်လို့သိရပါတယ်။ဒီကနေ့ဂျာနာစစ်ဆေးမှုနဲ့ဒေါက်ဆန်းစုကြည်ပေါ်အာဂရီမှုတမှုထပ်တိုးတရားစွဲထားတာတွေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဗျူတွေကပြောပြပါမယ်ခင်ဗျာ။
ရဟယင်ဝယ်ယူမှုငှားရမ်းမှုအပါအဝင် NLD အစိုးရလက်ထက်ကအာဖိလိုက်စားခဲ့တဲ့ဆိုပြီးဒေါက်တာဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာဝင်းမြတ်အေးတို့အပေါ်တရားစွဲတဲ့အာဂရီမှုငှားမှုအတွက်နေပြည်တော်ထူးတရားရုံးမှာဒီကနေ့စတင်ကြားနာစစ်ဆေးပါတယ်။တရားလိုဖြစ်တဲ့စစ်ကောင်စီအာဖိတိုက်ဖျက်ရေးကော်မရှင်ကတာဝန်ရှိသူဦးအောင်ခန်းကဒီကနေ့ကြမ်းချိန်ထွက်ဆိုခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့ရှေ့နေတူက VOA ကိုပြောပါတယ်
။အာဂရီ99နဲ့ဆွဲတဲ့ဟိုဘီယင်မှားတဲ့တောက်ပြီးဘီယင်ရတဲ့ဟာစီးသားတဲ့ကိစ္စအဲ့ဒါဒီကချက်ဒါဒီလူကချက်ဒီကဆံနမောရေလို့အင်းချီမပြီးအောင်ဆက်ငွက်လိုက်တော့ရက်ကသူဆက်ခံပြီးတော့ဆက်ငွက်နဲ့ပြတ်သွားတယ်။ဒါမဲ့ဆက်ရှိရနေမှာမှစိတ်ဆုံးရတဲ့ပုံမှာမိတ်ဆံတာပဲ။ဟိုဘောအားတော့ဟိုဘယ်မှာသူဒီအရင်းနဲ့တရားဆဲလို့အဲ့ဒီကမှသူဆင်းချက်ချက်ချာဘူး။ဒီကြံပြန်လာတာပဲ။ဒါမဲ့ဆက်ရှိရနေမှာမှ
နိုင်ငံတော်လှုပ်ဝှက်ချက်ဖောက်ပြမှုအတွက်ကြားနာမဲ့မနေ့ကြတာမင်းကြီးကရုံးချင်းကိုခေါင်းနှင်းငယ်မူဝေလို့ဒေါက်ဆန်းစုကြည်မလာနိုင်ခဲ့ပေမဲ့ဒီကနေ့တော့တရက်ခွင်ကိုသူလာရောက်ကြားနာပါရယ်ဒေါက်ဆန်းစုကြည်မှာစိုးရင်စရာကြားမာရေးအခြေအနေမရှိပါဘူးလို့တရားရုံးနဲ့နှိစက်တဲ့ရှေ့နေတူက VOA ကိုပြောပါရယ
်လာတယ်ကောင်းပါတယ်ကျေးဇူးတော့ဒါပေမဲ့အဲ့လိုတော့ဒီကြည့်တော်လေးကလည်းယာတိလေးလို့လက်ချက်ရှိမှာမပါကြောင်းရင်တော့မပြောပါဘူး
ဒီကနေ့ရုံချင်းမှာအစ်စ်ဆွဲဆိုတဲ့အာဂရီမှု၅မှုကိုပဲကြားနာတာဖြစ်ပါတယ်။ကနေဦးတဲကအာဂရီလိုက်စားမှုတွေနဲ့တရားစွဲထားတဲ့အမှု၅မှုကိုတော့ဒီကနေ့မကြားနာဖြစ်ပါဘူး။ရန်ကုန်နဲ့နေပြည်တော်မှာဒေါကင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုမြေနေရာပေါ်အိမ်ဆောက်လုပ်မှုတို့နဲ့ဆိုင်တဲ့အာဂရီအမှု၄မှုအပြင်ဥပြိုးမင်းသိန်းစီကနေရွှေနဲ့ဒေါ်လာငွေတွေလက်ခံခဲ့တယ်ဆိုတဲ့အမှုတွေအတွက်ဖေဖော်ဝါရီ17ရက်ရုံချင်းကြားမှာကြားနာမယ်လို့သိရပါဗျ။အဲဒီ
ကောင်က17ရက်နေ့ပြန်ဆုံးဒီကိစ္စနဲ့ပြောရမယ်။ကျောင်းဆိုင်ကအမှုမှနှိမ့်နေတော့2017ပေါ့နော်။ဒီကျောင်းကအဲ့ဒီဒီနေ့ဒေါ်လာပြေးစားပါတယ်ကွာ။ဒီကျောင်းကဒီအဲ့ဒီကတော့ဒီကိစ္စနဲ့ပြောရမယ်ကွာ။
ဒေါက်ကီဂျီဖောင်ဒေးရှင်းအတွက်အကြောင်းပြပြီးပုဂ္ဂလိကလုပ်ငန်းရှင်တဦးလက်ထိုးတဲ့အမေရိကန်ဒေါ်လာ5သိန်းခွဲကိုဒေါက်ဆန်းစုကြည်ဟာနိုင်ငံရေးရာထူးယူထားစင်ကလက်ခံခဲ့တဲ့အတွက်ဒေါက်ဆန်းစုကြည်ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးပုံမှန်55နဲ့ထပ်ပြီးတရားစွဲလို့ဖေဖော်ဝါရီလ3ရက်မှာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာဘယ်လုပ်ငန်းရှင်လဲလို့နာမည်ဖော်ပြမထားပေမဲ့လုပ်ငန်းရှင်မဝိတ်ဖြစ်တယ်လို့တရားရုံးနဲ့နှိစက်တဲ့ရက်ကွက်ကစုံစမ်းသိရပါတယ်။အခုဆိုရင်ဒေါက်ဆန်းစုကြည်အပေါ်စစ်ကောင်စီကအာဂရီလိုက်စားမှုနဲ့တရားစွဲထားတဲ့အမှုပေါင်း70မှုရှိနေပါပြီ။နိုင်ငံတော်လှုပ်ဝှက်ချက်ပေါက်ကြားမှုရွေးကောက်ပွဲမှာမလျော်ဩစာသုံးခဲ့မှုတို့နဲ့လည်းတရားစွဲခံရတဲ့အတွက်လက်ရှိမှာဒေါက်ဆန်းစုကြည်ဟာအမှုပေါင်း73မှုအတွက်တရားရင်ဆိုင်နေရပါတယ်။ဒေါက်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာဝင်းမြတ်အေးတို့အမှုတွေတရားစွဲခံထားရပြီးဒီကနေ့စတင်ကြားနာစစ်ဆေးတဲ့အာဂရီမှု၅မှုကတော့ရဟယင်ငားရမ်းထားတဲ့အချိန်မှာအချိန်ပြည့်မပြန်တန်းလို့နိုင်ငံဘဏ္ဍာဒေါ်လာ3သန်းကျော်နေနာဆုံးရှုံးရတဲ့ဆိုပြီးအမှု3ခုတဘာဝပေးရမည်ဆိုင်ရာစီမံခန့်ခွဲဖို့ရဟယင်ဝယ်ယူရာမှာသက်ဆိုင်ရာဝန်ကြီးဌာနတွေကိုမတင်ပြခဲ့တဲ့အတွက်တမှုဝယ်ယူတဲ့ရဟယင်ကိုစင်ကာပူနိုင်ငံမှာပြင်ဆင်စရိတ်ယူရိုငွေတန်း20နီးပါးမကုန်သင့်မဲ့သုံးစွဲခဲ့မှုအတွက်တမှုစုစုပေါင်း9မှုဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကဒေါက်ဆန်းစုကြည်ပေါ်မှာလောလောဆယ်အထိအမှုပေါင်း78မှုနဲ့တရားစွဲထားပြီးတော့9မှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်ခံထားရပါတယ်ရှင်